မြန်မာစစ်တပ်တပ်ဆိုးရှေ့စီမဲ့ဝင်ငွေရလန်းတွေကိုဖျက်တောက်ပြီးမြန်မာစစ်အာဏာရှင်ကိုနိုင်ငံတကာကနေဖိအားပေးချဖို့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကရွန်ဂျာဒုက္ခသည်စခန်းကိုသတင်းသပတ်ကြားတောရောက်ခဲ့တဲ့မြန်မာနိုင်ငံလူခွင့်ဆိုင်ရာကုလအထူးကိုယ်စားလှယ် Tom Andrews ကတင်းငွေရင်းနဲ့ဒက်ကာကသတင်းစာရှင်းလင်းပွဲမှာပြောပါတယ်
။ The international community can also do a lot more to bring pressure to bear on Myanmar.
မြန်မာကနိုင်ငံတကာအတိုင်းအဝန်းကနေဖိအားအတော်များများပေးနိုင်မယ်လို့ကျွန်တော်ထင်ပါတယ်။ဘာကြောင့်လဲဆိုတော့မင်းအွန်လိုင်းကအတော်ကြီးတဲ့သူ့စစ်တပ်အတွက်တိတ်ကြွချင်တဲ့သူဖြစ်တယ်လို့တကယ်လဲကြီးမားတဲ့သူ့စစ်တပ်တက်ဆိုးရှည်စေဖို့အတွက်ထောက်ပံ့ငွေကအတော်လိုတဲ့အတွက်ဒီဝင်ငွေလမ်းတွေကိုနိုင်ငံတကာအတိုင်းအဝန်းကနေဆန်းစစ်ပြီးဒီဆက်အာဏာရှင်နဲ့ဆိုးရတဲ့သူ့ကျူးလွန်မှုတွေဆက်ပြီးမလုံနိုင်အောင်တားဆီးနိုင်မယ်လို့ထင်ကြောင်းပြောသွားတာပါ။နိုင်ငံတကာအတိုင်းအဝန်းနေနဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပိုးပြီးကောင်းတဲ့မိဖက်ဖြစ်အောင်လုပ်ပြီးရွန်ဂျာပြည်ထနာအဖြစ်ရှာရမှာမြန်မာစစ်တပ်ကိုဖိအားပေးဖို့လဲပန်ကြားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရဟာရွန်ဂျာဒုက္ခသည်တပ်သားကျော်လောက်ကိုလက်ခံထားရတာဖြစ်ပါတယ်။ရွန်ဂျာအသုံးနှုန်းကိုလက်မခံတဲ့မြန်မာအစိုးရဟာဒုက္ခသည်တွေကိုစစ်စစ်ပြီးလက်ခံမယ်လို့ပြောထားပေမဲ့ကုဒီတော်မလုံနိုင်သေးပါဘူး။ကုလသမဂ္ဂကိုယ်စားလှယ် Tom Andrews ဟာဒီဇင်ဘာ23ရက်နေ့19ရက်နေ့ထိဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazar ကဒုက္ခသည်စခန်းတွေအပြင်ရွန်ဂျာ2000လောက်ရောက်နေပြီဖြစ်တဲ့ဘာစင်ချာကျွန်းကဒုက္ခသည်စခန်းကိုပါတွားရောက်ပြီးဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။